အားလုံးမေရှလွန်ဂုံလုံးကိုယေရှုနာမ၌နှုတ်ခွန်းဆက်ပါတယ်မယ်ရီခရစ်စမတ်လို့လည်းအရောက်ချင်းစီတိုင်းကိုဒီကနေပြီးတော့နှုတ်ဆက်ပါတယ်ကျွန်မဒီကနေ့အာစနေနေ့တရားဟောချက်အတွက်ယူဆောင်လာတဲ့ခေါင်းစဉ်နာမည်ကတော့ Amazing Grace အံ့ဩဖွယ်ကြီးစုတော်ဆိုပြီးတော့နာမည်ပေးထားပါတယ်နှုတ်ကပတ်တော်မှာစခင်မှာကျွန်တော်တို့အတူတကွဆုတောင်းကြရအောင်ကောင်းကင်ဘုံ၌ရှိတော်မူသောကျွန်တော်တို့ဖာကိုတော့အာနှုတ်ကပတ်တော်အတွက်ကြီးစုတင်လေကိုတော့တကယ်ပဲသမီးတို့ရဲ့စိတ်နှလုံးသားများကိုတို့ထီတော်မူပါသမီးရဲ့နှုတ်ရှားပါးစပ်ကိုလည်းအသုံးပြုတော်မူပါကြားရသောသူတယောက်ချင်းစီတိုင်းရဲ့အသက်တာမှာလည်းနှုတ်ကပတ်တော်မျိုးစေ့ကြလျက်အပြင်ပေါက်စီတော်မူပါအချိန်တိုင်းလုံးစုံကိုကိုတို့လက်တော်ထဲမှာဆက်ကအနန္လျက်ယေရှုနာမ၌ဆုတောင်းပါရပါအာမင်ဆိုတော့နော်ကျွန်မခဏငါပြောသလိုအာနှုတ်ကပတ်တော်ရဲ့ခေါင်းစဉ်နာမည်က Amazing Grace အံ့ဩဖွယ်ကြီးစုတော်နော်ကျွန်တော်တို့ဟာကြီးစုတော်လို့ပြောတဲ့အခါမှာယုံကြည်သူတော်တော်များများကယေရှုတော်ဆိုတဲ့စကားနဲ့တော့မစိမ့်ကြဘူးเนาะအရာအလုံးကယေရှုတော်ကြောင့်ပဲယေရှုတော်ကြောင့်ပဲဆိုပြီးတော့ပြောလေပြောထားရှိတယ်။ဆိုတော့ကျွန်မငငယ်တုန်းကလည်းယေရှုတော်ပဲဆိုပြီးတော့ပြောတယ်ပြောလေတော့ရှိတယ်။ဒါပေမဲ့ကျွန်မငငယ်တုန်းကနားလေခဲ့တာကเนาะကျွန်မဘာပဲဖြစ်ဖြစ်လုံနိုင်တယ်ပေါ့เนาะငငယ်တုန်းကဆိုတဲ့အတွက်စာကြက်တယ်ဆိုလို့ရှိရင်လည်းဆောင်ဝဲမှာဆိုလို့ရှိရင်ထိတ်ဆုံးရတယ်အကူလုံနိုင်တယ်ပေါ့နော်ကို့မှာအစွမ်းအစရှိတယ်ဘယ်ကိုသွားချင်းလဲဘာလုပ်ချင်တာလဲအကုန်လုံးလုံနိုင်တယ်လို့ကို့ဟာကိုထင်တယ်ကို့ရဲ့အစွမ်းအစကို့မှာရှိတယ်လို့ထင်ထားတယ်ဒါပေမဲ့တော့အခုနောက်ပိုင်းမှာကျွန်မပူပြီးတော့နားလည်လာတာကတော့ဘာလဲဆိုတော့အဲ့လိုလုံနိုင်တဲ့အရေးအချင်းကလည်းဖျားထည့်ပေးထားတာဖြစ်တယ်ဒါအပြင်တော့ကျွန်မတို့လုံနိုင်တဲ့အရာတွေရှိပြီမဲ့တစ်ချိန်မှာတော့ကျွန်မတို့ရဲ့ limit ကျော်သွားတဲ့အခါကျွန်မတို့လုံးဝကျွန်မတို့ခွန်အားနဲ့မတက်နိုင်တော့တဲ့အရာဆိုတဲ့အချိန်ဆိုတာရှိလာတဲ့အရာဆိုတာရှိလာအဲ့ဒီအချိန်မှာเนาะကျမတို့မဖြစ်နိုင်တော့မဖြစ်နိုင်ကျမတို့ခွန်အားနဲ့တော့မဖြစ်နိုင်တော့ဘူးအဲ့ဒီအချိန်တွေကတော့မကျော်လွှားနိုင်တော့ဘူးဒါမှမဟုတ်လို့ရှိရင်လည်းကျမတို့မှမျှော်လင့်ချက်မရှိတော့ဘူးเนาะကျမတို့ရဲ့ကဘာကြီးကလုံးဝအမှောင်အတိကျနေတယ်လို့မျိုးဖြစ်နေတဲ့အချိန်မှာလည်းအလင်းကိုမြင်စေနိုင်တာမတက်ဆွမ်းနိုင်တဲ့အရာတွေကနေကျမတို့ခွန်အားကျော်သွားတဲ့နောက်မှာခွန်အားနဲ့မတက်နိုင်တော့တဲ့အရာတွေအထဲကနေတက်ဆွမ်းလိုက်တာကကျေးဇူးတော်ကြောင့်ဖြစ်တယ်ဆိုတာကိုကျမပို့ပြီးတော့နားလည်လာရတာဖြစ်တယ်ဆိုတော့เนาะကျမတို့အမြဲတမ်းပြောပြောနေတဲ့ယေရှုတော်ကိုကျမ်းစာထဲမှာဘယ်လိုရေးထားလဲဆိုတော့ကြည့်အောင်ယောမအခန်းကြီး7အငယ်6မှာဆိုရင်ယေရှုတော်အားဖြင့်ရှိလျင်တဲ့ကိုကျင့်သောအကျင့်အားဖြင့်မရှိရှိလျင်ယေရှုသည်ယေရှုမဟုတ်ကိုကျင့်သောအကျင့်အားဖြင့်ရှိလျင်ယေရှုအားဖြင့်မရှိရှိလျင်ကိုကျင့်သောအကျင့်သည်အကျင့်မဟုတ်တဲ့ဆိုတော့ကျမတို့မတက်ဆွမ်းနိုင်တဲ့အရာခွန်အားနဲ့မဖြစ်နိုင်တဲ့အရာစူးစားကြင်ကြံလို့မရတဲ့အရာတွေကိုရှိစီတာတက်ဆွမ်းနိုင်တာကကျေးဇူးတော်တသက်ကြောင့်ဖြစ်တယ်ဆိုတာကိုနားလည်ရတာဖြစ်တယ်။နော်ဥမာပြောရမယ်ဆိုတော့ကျမတို့စင်ကာပူမှာနေရဆိုလို့ရှိရင်အားလုံးက pass အတီးတီးကင်ထားကြတာဖြစ်တယ်နော်။ဆိုတော့ဒီ pass တွေကစင်ကာပူမှာနေထိုင်ဖို့ pass တွေကကျမတို့စူးစားလို့မရဘူးနော်။ပြောရမယ်ဆိုလို့ရှိရင်အရန်တော်လွန်းလို့ကိုက pass ကိုရှိတာမဟုတ်ဘဲနဲ့ကိုထက်တော်တဲ့လူတွေအများကြီးပဲရှိတယ်ဒါပေမဲ့သူတို့ pass မရှိတာလည်းဖြစ်နိုင်တယ်ကိုကအရန်တော်လွန်းလို့မဟုတ်ဘဲနဲ့ပြောချင်တာကျမတို့ခွန်အားနဲ့စူးစမ်းလို့မရဘူးကျမတို့အားထုတ်လို့မရတဲ့အရာဖြစ်တယ်ဖခင်ရဲ့ယေရှုတော်တသက်ချောင်းတာကျမတို့ဒီ pass တွေရနေတာဖြစ်တယ်အလုရှင်ကြီးရဲ့မျက်နှာသာရပြီးတော့ကျမတို့ကဒီမှာနေထိုင်ခွင့်ရနေတာဖြစ်တယ်ကိုခွန်အားနဲ့မတက်နိုင်တဲ့အရာတွေအားလုံးကိုဖခင်ကပေးထားတာဒါကယေရှုတော်တသက်ချောင်းဖြစ်တယ်ထိုနည်းတူပဲเนาะကျမတို့တွေလူသားတွေကအပြစ်သားတွေဖြစ်တယ်အပြစ်ရဲ့အခါကတည်ခြင်းဖြစ်တယ်ဆိုတော့ကျမတို့ကလူသားအားလုံးကတည်ဖို့ပဲဖြစ်တယ်အပြစ်ကနေမလွတ်နိုင်ဘူးဒါပေမဲ့လို့เนาะလမ်းမရှိဘူးအပြစ်ကနေလွတ်ဖို့လမ်းမရှိဘူးဒါပေမဲ့လို့လမ်းမရှိတော့တဲ့အချိန်မှာသခင်ယေရှုကတဲ့ငါဒီလမ်းခရီးဖြစ်ဤဓမ္မတရားလည်းဖြစ်ဤအသက်လည်းဖြစ်ဤငါကိုအမိမပြုတ်လည်အဘယ်သူမျှခမဲတော်ထံသို့မရောက်ရဆိုပြီးယောဟန်ထဲမှာရေးထားတာဖြစ်တယ်ဆိုတော့ကျမတို့လမ်းမရှိတော့တဲ့အချိန်မှာသခင်ယေရှုကသူကိုယ်တိုင်ကိုလမ်းဖြစ်စေလျက်လမ်းခင်းလျက်ကိုယ်တိုင်အသေးခံလျက်ကျမတို့ကိုကဲတင်ပြီးတော့ထာဝရအသက်ကိုပေးတာဖြစ်တယ်ဒါကယေရှုတော်တသက်ဖြစ်တယ်အာမင်ဆိုတော့အေဖက်အခန်းကြီး2ငယ်8ကနေ9မှာဆိုရင်ယုံကြည်သောအဖြစ်ယေရှုတော်ကြောင့်ကဲတင်ခြင်းသို့ရောက်ရ၏ကိုအလိုလျောက်ရောက်သည်မဟုတ်ဖျားသခင်တနာတော်မူရာဖြစ်သည်ကိုကုသိုလ်ကြောင့်ကဲတင်တော်မူခြင်းသို့ရောက်သည်မဟုတ်တို့ဖြစ်၍အဘယ်သူမျှဝါကြွားเสียအခွင့်မရှိတဲ့ဆိုတော့ကျမတို့ကောင်းလို့တက်နိုင်လို့ကျမတို့ကြင့်ကြံနိုင်လို့ရောက်တာမဟုတ်ဘဲနဲ့ယုံကြည်သောအဖြစ်ယေရှုတော်ကြောင့်ထာဝရအသက်ကိုရတာဖြစ်တယ်ကျမတို့ဝါကြွားเสียတခုမှမရှိဘူးဝါကြွားခြင်းကိုဖျားကမနှစ်သက်ဘူး အဲ့လိုတော့အရာအားလုံးကပြောမယ်ဆိုရှင်အခုကျွန်မပြောသလိုဆိုအရာအားလုံးကယေရှုတော်ကြောင့်ပဲဖြစ်တာဖြစ်တယ်ဆိုတော့အဲ့လိုယေရှုတော်ကြောင့်အားလုံးကဖြစ်တယ်ဆိုရင်ကျမတို့ကဘာမှလုပ်ဖို့မလိုတော့ဘူးလားဒါမှမဟုတ်ရင်ကျမတို့နေခြင်းတို့နေလို့ရတယ်ဘာမှတာဝန်မရှိဘူးကျမတို့ပြင်းရှိနေလို့ရသလားဆိုတော့เนาะဖခင်ကကျမတို့နဲ့အတူကျမတို့အแทးကနေပြီးတော့မှသူ့ရဲ့ဘုန်းတော်ထင်ရှားဖို့အတွက်သူ့ရဲ့နိုင်ငံတော်အတွက်ကိုအလုံးလုံးချင်တာဖြစ်တယ်အာမင်ဆိုတော့เนาะဆရာအရင်တပတ်ကလည်းတရားဟောသွားတဲ့အရာဖြစ်တယ်ခေါင်းစဉ်ကပါလဲဆိုတော့ Rose in His Kingdom เนาะဖခင်ရဲ့နိုင်ငံတော်ထဲမှာကျမတို့လှုပ်ဆောင်ရမယ်တာဝန်တွေဝတ္တရားတွေကိုဆရာကဟောသွားတာဖြစ်တယ်နားမထောင်ရသေးတဲ့သူတွေကိုပြန်နားထောင်ဖို့ရယေရှုနာမ၌တိုက်တွန်းခြင်းနဲ့တကယ်ပဲခွန်အားရတဲ့အရာဖြစ်တယ်ကျမတို့လောကမှာနေတဲ့အခါမှာဘယ်လိုအသက်ရှင်ရမလဲဆိုတာကိုဆရာကတွန်ပြသွားထားတာဖြစ်တယ်เนาะဆိုတော့ကျမတို့ဒီတဦးတယောက်ချင်းစီတိုင်းမှာဖခင်လှုပ်စီလိုတဲ့အရာလေးတွေရှိတယ်ဒါမှတယောက်နဲ့တယောက်ကိုတော့ဖျားခိုင်းတဲ့အရာဖျားပေးတဲ့ယူပါယုံတွေကတူချင်မတူမှာဖြစ်တယ်မာရီကိုကြည့်ရအောင်နော်မာရီဆိုလို့ရှိရင်တလောကလုံးမှာမာရီတယောက်ပဲအပျိုကညာကနေပြီးတော့သခင်ယေရှုကိုမွေးဖွားစေတာဖြစ်တယ်အခုချိန်မှာကျမတို့အမျိုးသမီးတွေအများကြီးရှိတယ်အပျိုကညာတွေအများကြီးရှိတယ်ဒါပေမဲ့ဖျားကကျမတို့ကိုနော်မာရီလိုမျိုးခိုင်းမှာမဟုတ်တော့ဘူးဘာဖြစ်လို့လဲဆိုတော့တခင်ယေရှုမွေးဖွားပြီးတခါတည်းနဲ့အသေးခံတဲ့အခါမှာတခါတည်းနဲ့ကျမတို့ရဲ့အတွက်ကိုအပြစ်တွေအားလုံးကိုဆေးကြောပြီးဖြစ်တဲ့အတွက်မာရီလိုမျိုးအပျိုကညာကနေပြီးတော့တားယောက်ျားမွေးဖွားဖို့ဆိုတာကမဖြစ်နိုင်တော့ဘူးเนาะဆိုတော့ကိုယ့်ကိုဖျားခိုင်းတဲ့အရာက unique ဖြစ်ရင်ဖြစ်မယ်ထူးခြားရင်ထူးခြားနေလိမ့်မယ်တခြားလူတွေဘယ်သူမှမလုပ်ဖူးသေးတဲ့အရာရှိဖြစ်ရင်ဖြစ်နေမယ်ကိုယ်ဘေးနားလူတွေကိုကြည့်လိုက်ဟာဒါမျိုးတော့မဖြစ်နိုင်ဘူးလားဒီလောက်တီးကြောမဖြစ်နိုင်လောက်ဘူးလို့ထင်ချင်းထင်နေလိမ့်မယ်ဒါပေမဲ့ဖျားခိုင်းတာသာတင်းကြတယ်ဆိုရင်ဖျားအတန်သာတကယ်ပဲကြားတယ်ဆိုလို့ရှိရင်တော့ကျမတို့ကဖျားလုံဆောင်မှုပဲဖြစ်တယ်ဖျားကတင်းနဲ့အတူပါရှိမှဖြစ်တယ်ကျမနဲ့အတူပါရှိမှဖြစ်တယ်အာမင်ဆိုတော့เนาะမာရိကိုဖခင်ကဗာခိုင်းလဲဆိုတော့ကျွန်တော်တို့စက်ကြည့်ရလူကအခန်းကြီး1အခန်းငယ်28ကနေ31ကိုကျွန်မဖတ်ခြင်းနေကောင်းငင်တမန်တီးတဲ့ရောက်လာရင်ယေရှုတော်ကိုခံရတော်မိမတင့်အာမင်ငါဖြစ်စေတည်းထာဝရဖခင်သည်တင်နှင့်အတူရှိတော်မူ၏တင်သည်မိမတကားတို့ထက်မြတ်စွာသောမင်္ဂလာရှိသည်ဟုပြောဆို၏မာရိသည်ထိုစကားကိုကြားလျင်စိတ်နှလုံးမငြိမ်မဝှေ့ရှိ၍ဤနှုတ်ဆက်ခြင်းကအဘယ်သို့နှုတ်ဆက်ခြင်းဖြစ်လိမ့်မည်နည်းဟုတွေးတောဆင်ခြင်းရင်းနေ၏ကောင်းငင်တမန်ကလည်းမာရိစောက်ရွံ့ခြင်းမရှိနှင့်တင်သည်ဖျားသခင်ရှိတော်၌မျက်နှာရပြီးတင်သည်ဗရိဒရီဆွဲယူ၍သွားရောက်ကြွားကိုဖွားမြင်လိမ့်မည်ထိုသားကိုယေရှုအမည်ဖြင့်မှဲ့ရမည်ဖခင်ကတော့မာရီကိုအလောက်ထိကြီးမားတဲ့တာဝန်ပေးရဖြစ်တယ်အပျိုကညာကနေမွေးဖွားလာတယ်ဆိုတာเนาะကလေးမွေးတယ်ဆိုတာအပျိုကညာကနေတားယောက်ျားမွေးဖွားတယ်ကလေးမွေးတယ်ဆိုတာအဲ့အချိန်မှာเนาะလူနာနဲ့မကြဘူးတဲ့အရာညှော်မှန်းထားလို့ရတဲ့အရာဟုတ်မှာမဟုတ်ကျွန်တော်တို့ကဒီကျမ်းစာကြီးရှိလာတဲ့နောက်မှာဒါဖခင်ယေရှုမွေးဖွားလာတယ်ဆိုတော့သိနေလို့အဲ့ဒီအချိန်တုန်းကအပျိုကညာကနေကလေးမွေးတယ်ဆိုတာဖြစ်ကူမဖြစ်နိုင်ဘူးလူနာဖြစ်မကြဘူးတဲ့အရာဖြစ်နိုင်အလောက်ကြီးမားတဲ့တာဝန်ကိုဖခင်ကသူ့ပေးတယ်နော်ဒါပေမဲ့ဖခင်ကဘာပြောလဲဆိုတော့ကျေးဇူးတော်ခံရတော့မိမလို့ခေါ်တယ်ဆိုတော့ဖခင်ကလည်းပြောတက်လိုက်တာလို့ပြောစရာရှိတယ်တသက်လုံးစောင့်ထိန်လာတဲ့အပြူနမဲဆိုတာပြက်မယ်အပြူကညာနေပြီးတော့ကလေးမွေးဖွားရမယ်ဘလောက်ထိနော်သူ့ရဲ့ဘဝမှာအနစ်နာခံပြီးတာဝန်ထမ်းဆောင်ဖခင်ပေးတဲ့အရာတွေကိုလှုပ်ဆောင်ရတာရှိလိုက်မလဲဒါတောင်မှဖခင်ကကျေးဇူးတော်ခံရတော့မိမလို့ခေါ်သေးလားဆိုပြီးတော့မေးစရာရှိတယ်။ဒါပေမဲ့ကျမတို့နားလည်ထားရမှာကတော့ဖခင်ကမာရိကိုဒီလောက်ထိကြီးမားတဲ့တာဝန်ပေးတာကဘာဖြစ်လို့လဲဆိုတော့ဖခင်ကမာရိကိုယုံကြည်လို့ပေးတာဖြစ်တယ်။မိမတကာတို့ထက်မျက်စွာသောမင်္ဂလာရှိဖို့ဖခင်ကခိုင်းစေတာဖြစ်တယ်။အာမင်။ဆိုတော့ဒါကမာရိ။မာရိနဲ့ဆင်းသက်ထားတဲ့ယောသပ်ကိုလည်းကျမတို့ကြည့်အောင်။မာသဲအခန်းကြီးတဲ့အခန်းငယ်19ကနေ21ပါနော်သူဤခင်မွန်ရောသက်သည်တဲ့သူတော်ကောင်းဖြစ်၍မာရိအတေရီပြက်အတေရီကိုမပြက်စီခြင်းသောကြောင့်တိတ်ဆိတ်စွာဆွန့်ပစ်မိဟုအကြံရှိ၏ထို့သို့ကြံစီ၍နေစဉ်တွင်အိမ်မက်ကိုမြင်ရသည်မှာထာဝရဘုရား၏ကောင်းကင်တမန်သည်ထင်ရှား၍ဒါဝိဒ်အမျိုးရောသက်တင်ဤခင်မွန်မာရိကိုထိမ့်သိမ်းရမည်အခွင့်ကိုမစိုးရင်နဲ့ဤပရိသတ်သည်တန်ရှင်းသောဝိညာဉ်တော်ကြောင့်ဖြစ်၏။တားယောက်ျားကိုဖွားမြင်လိမ့်မည်။ထိုတားသည်မိမိလူတို့ကိုအပြစ်မှကွယ်ချင်းမိသူဖြစ်သောကြောင့်ယေရှုဟုသောအမည်ဖြင့်မှဲ့ရမည်ဟုကောင်းကင်တမန်ဆို၏တဲ့နော်။ဒီနေရာမှာကျမကိုနော်ဖခင်ကနားလဲစေတဲ့အရာကဘာလဲဆိုတော့မာရိကိုခနောက်ကပြောသလိုကြီးမားတဲ့တာဝန်ကိုထမ်းဆောင်စေတယ်။တစ်ချိန်တည်းမှာပဲနော်အဲ့လိုမာရိကိုထမ်းဆောင်စေတဲ့အခါမှာယောသပ်ကိုလည်းဒီယူပါယုံနော်အဲ့ဒီအရာဖခင်လှုပ်ခိုင်းတဲ့အရာကိုယောသပ်ကိုလည်းနားလဲစေတယ်မဟုတ်ရင်တော့အဲ့လိုနားမလဲစေဘူးဖခင်ကမပြောဘူးဆိုရင်ယောသက်ကမာရိကိုပြစ်သွားတော့မှာဆိုတော့ကျမတို့လည်းတော့လောကမှာနေတဲ့အခါမှာလင်းနေမရဖခင်ဆုံးဖက်စီတဲ့အခါမှာတော့ ယောက်ျားနဲ့မိန်းမတော့မာနော်ဖះကနော်ယောက်ျားမှာဖြစ်တဲ့အရာတွေကိုယောက်ျားမှာကြုံတွေ့နေရတဲ့အရာတွေကိုမိန်းမကိုနားလဲစီမိန်းမမှာကြုံတွေ့နေရတဲ့အရာတွေကိုလည်းယောက်ျားကိုဖះကပြောပြတယ်နော်စကားပြောတယ်ဒါမှဘာဖြစ်လို့လဲဆိုတော့လင်းနဲ့များဆိုတဲ့ကမှတပိုးညီဖို့အရေးကြီးတယ်ယောက်ျားကကြုံတွေ့နေတဲ့အရာကိုမိန်းမကမသိဘူးဆိုလို့ရှိရင်မိန်းမကယောက်ျားကိုပြစ်သွားနိုင်တယ်အဲ့လိုပဲမိန်းမနာဖြစ်နေတဲ့အရာတွေကိုလည်းယောက်ျားကိုနားလဲစီဒါမှသူကတပိုးညီလျက်ရှေ့ကိုဖះလောက်ခိုင်းတဲ့အရာတွေကိုဆက်လက်ပြီးလှုပ်ဆောင်နိုင်မှာဖြစ်တယ်အာမင်ဆိုတော့နော်ဖះကဒါဆိုရင်နော်ယောက်ျားဖြစ်နေတဲ့အရာကိုယ့်ရဲ့အမျိုးသားဖြစ်နေတဲ့အရာကိုမိန်းမကဘယ်လိုသိနိုင်မလဲဆိုတာကိုစိတ်မပူနဲ့ဖះကကိုယ့်ကိုဘယ်လိုစကားပြောမလဲဆိုတာကိုစိတ်ပူဖို့မဟုတ်ဘဲနဲ့ဖះမှာနှီးမျိုးစုံရှိတယ်ဖះကခဏောက်ကပြောသလိုနော်ရောသက်ကိုပြောသလိုမျိုးအိမ်မက်အားဖြင့်လည်းပြောလို့ရတယ်ဖះရဲ့လူတွေအားဖြင့်ပြောလို့ရတယ်သူ့ရဲ့နှုတ်ကပတ်တော်အားဖြင့်ပြောလို့ရတယ်ဖះမှာနှီးမျိုးစုံရှိတယ်နော်ဖះကဘာပြောထားလဲဆိုတော့ငါရဲ့လူတွေကိုငါမပြောဘဲနဲ့ဘာမှမလုပ်ဘူးလို့သူကပြောထားတာဖြစ်တယ်ဒါကြောင့်မို့ဖះအတန်ကိုမကြားမှဆိုးမဆိုးရင်လေဒါပေမဲ့ဖះအတန်ကိုကြားတဲ့အခါမှာတော့လိုက်မလုံလိုက်မလုံဖြစ်မိပဲနေမှာပဲဆိုးရင်ရမှာဖြစ်တယ်ပြောရမယ်ဆိုရင်ဖះအတန်ကြားရင်တော့ကိုနားမလဲပဲရှိရင်တောင်မှလိုက်လို့ဖို့ရအတွက်ဖြစ်တယ်အာမင်ဆိုတော့နော်ဆက်ကြည့်အောင်လူကာအခန်းကြီး1ကနေ32 33မှာဆိုရှင်ထိုသားဒီကားတဲ့ကြီးမြတ်တော်သူဖြစ်လိမ့်မည်အမြင့်ဆုံးသောဖះဤသားတော်ဟုခေါ်ဝေါ်သမုတ်ချင်းကိုခံရလိမ့်မည်သူအဘဒါဝိဒ်၏ယာဇပလင်ကိုထာဝရအရှင်ဘုရားသခင်သည်သူအားပေးတော်မူမည်ထိုသူသည်လည်းရာကုန်အမျိုးနွယ်ကိုအစင်မပြတ်အုပ်စိုးလိမ့်မည်သူ၏နိုင်ငံသည်လည်းဆုံးခြင်းမရှိဟဟုပြောဆို၏တဲ့ဘုရားကနော်ဒါကဘုရားကောင်းကင်တမန်ကမာရီကိုပြောတဲ့စကားတွေဖြစ်တယ်မာရီကိုနော်ဘုရားကအရင်ဆုံးဖာပေးလိုက်တာလဲဆိုယူပါယုံပေးလိုက်တာမာရီတင်ကိုဝင်ဆောင်ထားတဲ့ကလေးကနော်ဘလောက်ကြီးမြတ်တယ်ဆိုတာနော်ကြည်မြတ်တဲ့သူဖြစ်တယ်အမြင့်ဆုံးသောဘုရားရဲ့သားတော်ဖြစ်တယ်ဆိုရယ်ယာဇပလင်ကိုနော်ထာဝရဘုရားယာဇပလင်ကိုထာဝရရှင်ဘုရားသခင်ကသူ့ကိုပေးမယ်ဆိုရယ်အဲ့လိုကြည်မြတ်တဲ့အရာတွေကိုသူ့ကိုအရင်ဆုံးယူပါရုံပေးလိုက်တာကိုတင်မွေးတဲ့ကလေးကဘလောက်ထိကြည်မြတ်တယ်ဆိုတာကိုမာရီကိုသူ့ကိုနားလဲစေလိုက်တာဘုရားကယူပါရုံပေးလိုက်တာဖြစ်တယ်ဘာလို့လဲဆိုတော့နော်အရင်ဆုံးကျမပြောချင်တာကဖះတခုခုမလုတ်ခိုင်းခင်မှာဖះကစကားပြောတယ်ဖះကယူပါရုံအရင်ပေးတယ်ဘာလို့လဲဆိုတော့ဖះခိုင်းတဲ့အရာတွေကိုလှုပ်ဆောင်တဲ့အချိန်မှာသူတို့ကြုံတွေ့လာရမယ့်အရာတွေရှိနိုင်တယ်မာရီကိုဖះကကိုဝင်ဆောင်တဲ့အချိန်မှာနော်ကိုဝင်ဆောင်တဲ့အချိန်ဒီမှာသူတို့လင်မယားနော်ယောသန်နဲ့မာရီနဲ့ဖျက်တမ်းရတဲ့အရာတွေအများကြီးရှိနိုင်တယ်ဒါကြောင့်မို့လို့နော်ကြုံတွေ့ရမယ့်အရာတွေမကြုံတွေ့ခင်မှာနားလည်စီတယ်သူတို့ကိုဘာကြောင့်ဒီလိုလုပ်တာလဲဒီလိုလုပ်ချင်းရဲ့နောက်ဆုံးအကျိုးเนาะဖះရဲ့ယူပါယုံကဘာလဲဆိုတာကိုသူတို့အရင်ဆုံးနားလဲစေတယ်လူတွေเนาะမာရီနဲ့ယောသက်ကိုအပြစ်တင်ဝေဖန်နိုင်တယ်ရှုံချနိုင်တယ်เนาะဘေးကလူတွေကသူ့ကိုပြောနိုင်တယ်ယောက်ျားမရှိပဲကိုဝင်ရတဲ့မိန်းမဆိုပြီးတော့ပြစ်တင်ရှုံချနိုင်တယ်ဒါပေမဲ့အဲ့ဒီလူတွေပြောတဲ့စကားတွေကိုနားယောင်ပြီးတော့စိတ်ပြတ်ဖို့မဟုတ်ဘူးနော်ဒီမာရီနဲ့ရောသက်တို့နော်ဘက်လီမျိုးကိုသွားတဲ့အခါမှာလဲလမ်းမှာနော်ဒုက္ခတွေကြုံတွေ့လိုက်တာဆိုတာတဲစီရတဲခုခံလည်းမရှိဘူးနော်ကိုဝင်ကအရင်မာရီရောက်နေပြီဒုက္ခတွေရောက်သလားမမေးနဲ့ဒါပေမဲ့သူတို့လက်မလျှော့ဘူးဘာလို့လဲဆိုတော့သူတို့မှယူပါရုံရှိတယ်အာမင်သူတို့တည်ဆောင်ထားတဲ့အရာကဘလောက်ကြီးမြတ်တယ်ဆိုတာကိုသူတို့ကနားလည်ထားလို့ဖြစ်တယ်ဆိုတော့နော်မာတဲအခန်းကြီး2အခန်းငယ်73မှာဆိုထိုသူတို့သွားကြသည်နောက်တဲ့ယောသက်သည်အိမ်မက်ကိုမြင်သည်မှာထာဝရဘုရား၏ကောင်းကင်တမန်သည်ထင်ရှား၍တင်ထလောမဲတော်နှင့်သူငယ်တော်ကိုဆောင်းယူပြီးလျင်နဲ့အဲကုတုပြည်သို့ပြေး၍တဖန်ငါပြောဆိုသည့်တိုင်အောင်ထိုပြည်၌နေလောဟေရုမင်းကြီးသည်သူငယ်တော်ကိုတတ်အံ့သောငါရှာလိမ့်မည်ဟုဆိုလေ၏တဲ့ဆိုတော့နော်သူတို့သခင်ယေရှုမွေးဖွားပြီးတဲ့နောက်မှာယောသက်ကိုကောင်းကင်တမန်ကထပ်ပြီးစကားပြောတယ်ဘုရားသခင်ကနော်ကျမတို့ကိုတခခုလုတ်ခိုင်းတဲ့အခါမှာကျမတို့ကကျေးဇူးတော်ခံစားရတာဖြစ်တယ်။ဆရာပြောသလိုပဲနော်ဆရာအရင်တစ်ပတ်ကပြောခဲ့သလိုပဲ။ကျမတို့မာရီက yes amen လို့ဖះပြောတဲ့အရာကိုမလုတ်ဆောင်ရင်လေဒုတိယမာရီနော်မာရီ1မရှိမာရီ2ကတော့ရှိလာမှာပဲ။ဒါပေမဲ့ဖះကမာရီကိုရွေးချယ်တာကတကယ်ပဲဖះယုံကြည်စိတ်ချလို့ဖြစ်တယ်။ဒါမှမဟုတ်ဖះကျမတို့ကိုတခခုလုတ်ဆောင်ခိုင်းပြီဆိုလို့ရှိရင်ဒါကကျမတို့ကကျေးဇူးတော်ခံစားရလို့ဖះအသုံးပြုခြင်းခံရတာဖြစ်တယ်။ amen အဲ့လိုမျိုးနော်လုံဆောင်တဲ့အခါမှာလဲနော်ကျမတို့လုံဆောင်တဲ့အခါမှာလဲ ဖျားရဲ့ယူပါယုံကိုလှုပ်ဆောင်နေတဲ့အချိန်အဲ့ဒီ process မှာလည်းကျွန်တော်တို့ကြုံတွေ့ရတဲ့အရာလေးတွေတော့ရှိနိုင်တယ်အဲ့ဒီအချိန်မှာလည်းကျွန်တော်တို့ကကိုယ့်ရဲ့ခွန်အားနဲ့မဟုတ်ဘဲနဲ့ဖျားရဲ့ကျေးဇူးတော်တသက်ကြောင့်တော့ကျွန်တော်တို့အဲ့အခက်ခဲတွေဒီကြားထဲမှာရှိတဲ့တွားနေတဲ့ဖျားရဲ့ယူပါယုံစီကိုရောက်အောင်တွားနေတဲ့အချိန်မှာကြုံတွေ့ရတဲ့အရာတွေအားလုံးကိုလည်းဖျားရဲ့ကျေးဇူးတော်တသက်ကြောင့်တော့ကျွန်တော်တို့ကကြော်ဖြတ်နိုင်တာဖြစ်တယ်ဖျားအတူပါရှိလို့သာကျွန်တော်တို့ကြော်ဖြတ်နိုင်တာဖြစ်တယ်ကိုယ့်ခွန်အားနဲ့တော့မဖြစ်နိုင်ဘူးဖြစ်တယ်เนาะဆိုတော့အာရောတက်ကိုဆိုလို့ရှိရင်တော့ညာကြီးမိုးရှုံတော့ညာကြီးမှာတော့အဲကုတုပြည်ကိုပြေးဆိုတဲ့အချိန်မှာလည်းရောသက်ကထပြီးတော့ပြေးတယ်နော်ညာကြီးမိုးရှုံမှာပြေးတယ်ကျမသာဆိုလို့ရှင်တော့အာဖေရစကားပြောတယ်လောကမလားမလောကမလားမသိဘူးမနဲ့ကြမှာတော့မလားဆိုရင်တခေယေရှုအသက်ခံရတော့မှာသူ့ရဲ့ဒါလေးအသက်ခံရတော့မှာဖြစ်တယ်ဒါပေမဲ့ရောသက်ကတော့အဲ့လိုမဟုတ်ဘဲနဲ့ချက်ချင်းပြေးဆိုတဲ့အချိန်မှာချက်ချင်းထပြေးတဲ့အသက်တာဖြစ်တယ်ကျမတို့လည်းအတူယူကြရအောင်ဖေရလှုပ်ခိုင်းတဲ့အချိန်မှာတောင်နှောင်နှင်းနေတာမျိုးမရှိဘဲနဲ့ဖေရသွားဆိုရင်သွားဖို့ပဲဖေရကရက်နေတယ်ဆိုလို့ရှင်ကျမတို့ရက်နေဖို့ပဲဖေရစကားကိုတွေးမသိမ်းနားထောင်တော့အသက်တာညာဖြစ်ဖို့ရန်အတွက်ဆင်ခြင်ကြရအောင်နော်မာသဲအခန်းကြီးနှစ်အခန်းငယ်19 21မှာဆိုလို့ရှိရင်ဟေရုမင်းကြီးတဲ့ဟေရုမင်းကြီးအနိစ္စရောက်တဲ့နောက်ယောသက်ဒီအေကုတုပြည်၌အိမ်မက်ကိုမြင်မြန်ဒီမှာထာဝရဘုရား၏ကောင်းကင်တမန်သည်ထင်ရှား၍တင်ထလော့မေတော်နှင့်သူငယ်တော်ကိုဆောင်ယူပြီးလျှင်ဣတရေလတိုင်းသို့သွားလော့ငယ်တော်ကိုတက်အံ့သောငါရှာတော်သူတို့သည်တေချပြီဟုဆို၏တဲ့ထိုအခါယောသက်ဒီထ၍မေတော်နှင့်သူငယ်တော်ကိုဆောင်ယူပြီးလျှင်ဣတရေလတိုင်းသို့သွား၍ရောက်တည်ရှိတော်တဲ့ယောသက်ရဲ့အသက်တာကတော့သူကအချိန်တိုင်းမှာဖခင်ရဲ့စကားကိုနားထောင်တဲ့အသက်တာဖြစ်တယ်။ဖခင်ကလည်းအချိန်တိုင်းမှာယောသက်ကိုစကားပြောတယ်။အချိန်တိုင်းမှာဖခင်ကယေရှုပြုနေတာဖြစ်တယ်။အချိန်တိုင်းမှာဖခင်ကလမ်းပြနေတာဖြစ်တယ်။အာမင်။ဖခင်ကကျမတို့ကိုတခုခုလှုပ်ဆောင်ခိုင်းတဲ့အခါမှာဒီတိုင်းပြစ်မထားဘူး။အမြဲတမ်းဖခင်ကကျမတို့နဲ့အတူပါရှိတာဖြစ်တယ်။ဒါအပြင်အခက်အခဲတွေကြုံတဲ့အခါမှာလည်းဖခင်ရဲ့ယေရှုတော်ကအမြဲတမ်းလုံလောက်လျက်ရှိတာဖြစ်တယ်။ကျမတို့ဒီအခက်အခဲတွေကြုံတွေ့ရတဲ့အခက်အခဲတွေအားလုံးကိုလည်းဖခင်ရဲ့ယေရှုတော်ကြောင့်ကျော်လွှားနိုင်တာဖြစ်တယ်။အာမင်။ဆိုတော့နော်ပြောစင်တာကကျမတို့ကအချိန်တိုင်းမှာဖခင်ရဲ့ယေရှုတော်ကလုံလောက်လျက်ရှိတာဖြစ်တယ်။The more you lean on him, the more you will be blessed, the more you will be powerful. နော်ကျမတို့အချိန်တိုင်းမှာဘုရားကိုမိခိုးနေတယ်ဘုရားအပေါ်မှာနော် lean on မိတွယ်ထားတယ်ဆိုလို့ရှိရင်ကိုယ်ခွန်အားနဲ့မဟုတ်ဘဲနဲ့ကိုယ့်ဟာကိုမရက်နေဘဲနဲ့ဘုရားကိုအချိန်တိုင်းမှာအားကိုးတဲ့အသက်တာဘုရားကိုအချိန်တိုင်းမှာမိတွယ်တဲ့အသက်တာဖြစ်မယ်ဆိုလို့ရှိရင်တော့ဘုရားကကျမတို့ကိုကောင်းချီးမပေးဘဲနဲ့မနေဘူးကျေးဇူးမပြုဘဲနဲ့မနေဘူးဖြစ်တယ်အာမင်ဆိုတော့နော် ယောဟန်အခန်းကြီး16အငယ်27မှာဆိုလို့ရှိရင်လေမိမသည်သားကိုဖွားစဉ်အခါဖွားရသောအချိန်စီသောကြောင့်ဝမ်းနေခြင်းရှိ၏ဖွားမြင်ပြီးမှဤကာလ၌လူတစ်ယောက်ကိုဖွားမြင်သောကြောင့်ဝမ်းမြောက်ခြင်းရှိ၏ရှိ၍အထက်ခံရသောဝေဒနာကိုမေ့လျော့တတ်၏တဲ့ယောဟန်အခန်းကြီး16အငယ်27မှာရေးထားတာဖြစ်တယ်နော်ဖခင်ကကျမတို့ကိုယူပါယုံစပေးတဲ့အချိန်မှာတော့ကျမတို့ဘလောက်ကောင်းမြတ်တယ်ဆိုတာကိုဖခင်တခါတည်းပြောလိုက်တဲ့အခါမှာနော်ဘလောက်ကောင်းမြတ်တယ်ဒီကယူပါယုံကိုပြီးစီးတဲ့အခါမှာဘလူတွေကောင်းမြတ်တယ်ဘလောက်ထိကျေးဇူးတော်ခံစားရတယ်ဆိုတာကိုစပြောတဲ့အချိန်မှာတော့ကျမတို့နော်ကျမတို့လူအနေနဲ့မဖြစ်နိုင်ဘူးလို့ထင်ထားရင်တောင်မှကြောက်နေတတ်ရင်တောင်မှဖခင်စကားဖြစ်တဲ့အခါမှာကျမတို့စိတ်ထဲမှာဝမ်းမြောက်ခြင်းရှိနိုင်တယ်ငြိမ်သက်ခြင်းရှိနိုင်တယ်ဒါမဲ့လို့တော့အဲ့ဒီယူပါယုံကိုကျမတို့လိုက်ပြီးလှုပ်ဆောင်နေတဲ့အချိန်ကြားထဲမှာလှုပ်ဆောင်နေတဲ့ process မှာကျမတို့အခက်ခဲတွေကြုံတွေ့တဲ့အခါမှာစိတ်ပြတ်အားငယ်ဖို့မဟုတ်ဘဲနဲ့နော်ကိုဝင်ဆောင်တဲ့မိမကဲသူပဲဝေဖွားခံနီးလီလီနာကျင်တာတော့ပူပြီးနာကျင်လီလီတော့ဖြစ်နိုင်တယ်ဒါပေမဲ့လို့တော့မွေးပြီးတဲ့အခါမှာနာတဲ့အရာအားလုံးကတော့ကလေးကိုမြင်တဲ့အခါမှာမိသွားတဲ့အမေးကြီးပဲနော်ဖះနဲ့ကျမတို့အတူကြော်ဖြတ်တဲ့အခါမှာဖះရဲ့ယူပါယုံကိုပြည့်စုံလာတဲ့အခါမှာတော့ရလာတဲ့ဝမ်းမြောက်ခြင်းကကျမတို့ဖြတ်တန်းရတဲ့အချိန်မှာကြုံတွေ့ရတဲ့အရာအားလုံးထက်သာလွန်ပါတယ်အာမင်ဒါကြောင့်မို့ကျမတို့ဖះပြောပြီဆိုရင်ဖះလှုပ်ဆောင်ခိုင်းပြီဆိုရင်ကျမတို့မကြောက်ဘဲနဲ့ဂျေဇုတော်ထဲမှာလုံခြုံစွာနေတတ်ဖို့ဂျေဇုတော်နဲ့ဖះနဲ့အတူဖြတ်တန်းတတ်ဖို့ကအရေးကြီးတာဖြစ်တယ်နောက်တစ်ခုကဘာလဲဆိုတော့ကျမတို့နော်သူများကိုjudge မလုပ်မိဖို့မဝေဖန်မိဖို့အပြစ်မပြောဖို့ကလည်းအရန်ရေးကြည့်တာဖြစ်တယ်။သူများကဘာဖြတ်တန်းနေရတယ်ဆိုတာကိုကမသိဘူးနော်။ဆိုတော့ယောက်ျားမရှိဘဲကိုဝင်ဆောင်တဲ့မိန်းမဆိုပြီးတော့ကျမတို့မာရီကိုသွားပြီးရှုံချမိဖို့အရေးကြီးတယ်နော်။လူကအခန်းကြီးအခန်းငယ်46 48ကဟာလီကိုပြောပြီးကျမနေကုန်းချုပ်ချင်တယ်။မာရီကလည်းငါ့စိတ်နှလုံးသည်ထာဝရဘုရားကိုချီးမွမ်း၏။ငါ့ကိုကယ်တင်မူ getting no mudo, shin piatakingo, me pew, now winning the Sri Lanjin she eat. A Zamuga, me meet Jomago, name Chado, a pickle, tissue do movie. Now gala night cut deno loo, since that do the Nago, Mingla, she do who we call jalling me. Amen. So no, to meahu tomorrow, Makaya, Missibu, Mamma, Shoncha, Missibu, a ye jide, go kaya, media duga, the chaymano, cut deno loo, since that duga, Mingla, she do do loo. ခေါ်တဲ့သူမဖြစ်ဘူးလို့မပြောနိုင်ဘူးเนาะလူအယောက်ချင်းစီတိုင်းကဖျားဘလို့အသုံးပြုမယ်ဆိုတာကျမတို့မသိဘူးဖျားနဲ့တွားလာတဲ့သူဒါဖြစ်ဖို့အရေးကြီးတယ်ဖျားနဲ့တွားလာတဲ့သူဆိုလို့ရှိရင်ချက်တန်းရတဲ့အရာတွေရှိကောင်းရှိနိုင်ပေမယ့်တစ်ချိန်မှာတော့တကဘာလုံးမှာတယောက်ပဲရှိတယ်မာရီကဲသူကောင်းကြီးခံစားရတဲ့မိမဖြစ်လာမှာဖြစ်တယ် အာမင်ဆိုတော့ကျွန်မဒီကနေ့နှုတ်ကပတ်တော်ကိုအချင်းဆုံးပြန်ပြောရမယ်ဆိုလို့ရှိရင်အချိန်တိုင်းမှာဖျားရဲ့ကျေးဇူးတော်ကလုံလောက်လျက်ရှိတာဖြစ်တယ်ကျွန်မတို့ကဘာပဲလုပ်ရမှာလဲဆိုတော့ဖျားကိုမိတွယ်ဖို့ပဲလိုအပ်တာဖြစ်တယ်ဖျားကိုအားကိုးတက်လေးလေးအရာအားလုံးမှာဖျားနဲ့ချက်တန်းလေးလေးကျွန်မတို့ကပို့ပြီးတော့ကျေးဇူးတော်ခံစားရလာတာဖြစ်တယ်ကျေးဇူးတော်တဲမှာကိုဟာကိုလုံခြုံစွာနေတတ ်နောက်ထပ်နောက်ဆုံးတစ်ချက်ကတော့ဗာလဲဆိုတော့သူများကိုမဝေဖန်မိစီဘူးသူများကိုအပြစ်မပြောမိစီဘူးဖြစ်တယ်သူတို့ဘာဖျားနဲ့ဘလို့ဖြတ်တန်းနေတယ်ဆိုတာသူတို့ပဲသိတယ်ကိုကသူများရဲ့နေရာမှာကိုမဖြတ်တန်းရတဲ့အခါမှာနားမလည်နိုင်ဘူးဖျားနဲ့ဖြတ်တန်းတဲ့သူမှန်တယ်ဆိုလို့ရှိရင်တော့တကဘာလုံးမှာတယောက်ပဲရှိရဲမာရီကဲသူကောင်းချီးမင်္ဂလာခံစားရတော့မိန်းမမင်္ဂလာရှိတော့မိန်းမဖြစ်မှာဖြစ်တယ်အာမင်ဆိုတော့ကျွန်တော်တို့နှုတ်ကပတ်တော်အတွက်ဆုတောင်းကြရအောင်ကောင်းကင်ဘုံနိုင်ရှိအောင်မတော့ကျွန်တော်တို့ပါကိုရောဒီကနေ့ကြားရတော့နှုတ်ကပတ်တော်အတွက်ယေရှုတော်ယေရှုတင်နေကိုရောတမိတို့အသက်တာမှာတကယ်ပဲသူများကိုမရှုံချမိဖို့ဟိုကိုရောရဲ့ယေရှုတော်ထဲမှာနေတက်တော်သားတမိများဖြစ်ဖို့ကိုရောတကယ်ပဲကိုရောရဲ့ယေရှုတော်ကလုံလောက်လျက်ရှိတယ်ဆိုတာနားလည်မိဖို့ကြော်ဖြတ်ရတဲ့အရာရာတိုင်းမှာလဲကိုရောအထဲကနေကြော်ဖြတ်တက်ဖို့ကိုရောအတူပါရှိလျက်ကိုရောကိုမိခိုးတက်တော်သားတမိများအယောက်ချင်းစီတိုင်းဖြစ်ဖို့ရန်အတွက်ယေရှုနာမ၌ကောင်းချီးပေးလျက်ဆုတောင်းနေအချိန်နာရေလုံးစုံတဲ့ယေရှုတော်ကိုချီးမွမ်းလျက်အနုကပတ်တော်အတွက်ယေရှုတော်ကိုချီးမွမ်းလျက်ယေရှုနာမ၌ဆုတောင်းပါရပါအာမင် God bless you all